ထိုင်းနိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့မြန်မာရွှေ့ပြောင်းလုပ်သား2ဦးတရားမျှတတဲ့တရားစီရင်ရေးရရှိဖို့အတွက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးမှာထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်ပါတယ်။အဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံသားတွေထိုင်းဘက်ကိုကူပြီးအလုပ်လုပ်ဖို့အခက်တွေ့သွားစေပြီးကုန်သွယ်ရေးလည်းနှေးကွေးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆန္ဒပြပွဲတွေရှိနေတဲ့မြန်မာဘက်ခြမ်းမှာတော့လုံခြုံရေးကိုထူးထူးခြားခြားတင်းကျပ်ထားတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။မတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာတည်ထန်ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးအတွေ့တရားမျှတမှုရရှိရေးဆန္ဒပြပွဲကိုဗုဒ္ဓဟူးနေ့မှာထိုင်းမြန်မာနယ်စပ်ကင်းပြည်နယ်ဖျားသုံးစုမြို့မှာပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနေစလို့ရဲချားဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကြောင့်ထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်တယ်လို့ဖျားသုံးစုဒေသခံကိုထူးကပြောပါတယ
်။နင်းနေတော့ဟိုကနေသွားတော့ပါမှာဘူပဲလေဒီကကျွန်တော်တို့ဒီကနေဒီကလေးခုကကိုပို့လို့အေးမပြေပေါ့ဒီကလေးဒီကပြည်စီဟိုအပေါ်အားဟာလေဒီဘက်ကိုအစင်းနဲ့နည်းနည်းတက်ကြတော့ပေါ့တွားလို့တော့ရတော့ရတယ်မဟုတ်ကိုင်းလို့မျိုးတွားအလွယ်လို့အလွယ်တော့မရတော့ဘူးပေါ့နည်းနည်းတော့ခက်ခဲသွားတော့ပေါ့အဲကျွန်တော်ဒီဘက်ကတော့ဘာမှမရှိဘူးခင်ဗျဟိုဒီတိုင်းအရင်လိုပဲပုံမှန်ပဲဟိုကျွန်တော်ဆန္ဒပြတဲ့အချိန်တစ်ချက်ပဲပေါ့နော်အဲ့ဒီနေရာမှာပဲကျွန်တော်နေကြားဆက်ပိုက်ပေါ့အဲ့မှာရဲလို့ဟိုသူတို့ကင်းကြီးသားတော့ရှိတယ်ဗောလေဒီဥမာဆန္ဒပြတဲ့လူတို့ကိုကျင်းပြသိမ့်ပေါ့အဲ့ဒီပဲရှိတယ်သူတို့မတခြားအချိန်ရတော့ဘာမှမရှိဘူးဟိုယူသားလည်းမရှိပါဘူးတက်ကဟောရဲပေါ့ဒီလူမျိုးကြီးတော့ဘာမှမရှိဘူ
းထိုင်းမြန်မာကုန်းစီအဝင်အထွက်လဲအရှင်ရော့သွားပြီး73စီစားစီလို့ထိုင်းဘက်ကတွင်းကုန်တွေကတော့ဒေတာရင်းသီးသီးသားသားဈေးတက်သွားတယ်လို့မြန်မာဘက်ကအလုတ်သမားတွေထိုင်းဘက်ကူပြီးအလုလုဖို့လဲအခက်အခဲဖြစ်သွားတယ်လို့ဒေတာကန်ကိုထူးကပြောပါတယ်
မနေ့ဆိုရင်ဒီအလုပ်သမားတွေကသွားတယ်သွားတဲ့ခါကျတော့ဆန္ဒဟိုပြရတယ်စုံတဲ့ခါကျတော့အဲနောက်ဒီဆန္ဒပြတဲ့ဆက်မှာလည်းအလုပ်သမားတွေလည်းပါလည်းရှိတယ်လေအဲဒါတော့စိတ်ကိုစောစောရတဲ့ဒီကတော့ဒီအလုပ်ရှင်တော့ရောက်သွားတယ်ဒါပေမဲ့ဟိုရုံစိတ်ရုံတက်မဲ့အချိန်ခဏကျတော့ဒီလူငယ်မပြည့်တူမှညာဆိုတော့ဒီစိတ်ဝါပြန်လွတ်လိုက်တဲ့အခါမျိုးတွေရှိတယ်မှာသူတို့ဘက်ကလူကိုအပြည့်မလာဘူးဆိုတော့စိတ်ဝါဒီအလုပ်မပေါ်တော့ဘူးပြန်ပြီးတော့လွတ်လိုက်တယ်ဒီမျိုးအဲတချို့ကျတော့လည်းလုံးဝတဲ့သုံးရက်လောက်ပဲတူဒီအဆက်ရုံကို9ရက်လို့6ရက်လို့အုံလို့ဖိတ်လိုက်တာတော့ရှိတယ်ဗျ
။ထိုင်းနိုင်ငံတွင်ဗီတိန်နိုင်ငံသားကပားလက်ခီးသွားနှစ်ဦးတို့ပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးကိုထိုင်းတရားရုံးကတည်ထန်ချမှတ်လိုက်တဲ့အပေါ်မကျေနပ်ကြတဲ့မြန်မာနိုင်ငံသားတွေနိုင်ငံတော်ဆန္ဒပြနေကြတာမှာထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာလည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တည်ထန်ချမှတ်ခံရပြီးချိန်မှာစတင်ခဲ့ကြတဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာနဲ့ချီပါဝင်ခဲ့ကြပေမဲ့အခုနောက်ပိုင်းမှာဆန္ဒပြသူတွေနည်းပါးလာပြီးဆန္ဒပြပွဲတွေလည်းအရှင်ရော့သွားပြီမဲ့လို့ကုန်သွယ်ရေးကတော့ပုံမှန်ပြန်မဖြစ်သေးဘူးလို့ဒေသခံတို့ကပြောပါတယ်ရှင်။